ခုသာကျောတို့ဒီမြန်မာနိုင်ငံမှာဆရာနာတင်ပြီးရနောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းခံထားတဲ့လူတွေထောင်ထဲချီတဲ့အထက်မှာမှဒီအမျိုးသမီးလူငယ်တွေလည်းအများကြီးပါပါတယ်။အမျိုးသမီးတွေဆိုလို့ရှိရင်သူတို့ဖမ်းဆီးခံရတဲ့အချိန်မှာဒီလိမ်မိုင်းဆိုင်ရာအမျက်ထုတ်ခံရတာမျိုးပေါ့နော်။မသိတော့တဲ့အပြုအမူအတုံးတုံးတွေဖြစ်ဖြစ်ပြောဆိုတာပဲဖြစ်ဖြစ်ဒါမှမဟုတ်ကိုထိလိုက်ရောက်နှင်းပန်းနှိပ်စက်တာမတရားပြုတာတွေရှိရဲဆိုတဲ့သတင်းတွေလည်းအတော်လေးထွက်လာတော့ကျွန်တော်တို့တွေ့ရတယ်။ Stroke ဒီ NUT ရဲ့လူ့ခွင့်ရေးဝန်ကြီးဌာနအနေနဲ့ဒီလိုချင်းနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိများသိထားပါလဲရှင
်။ဟုတ်ကဲ့ကျွန်တော်တို့ဝန်ကြီးဌာနရဲ့မှာကပဲနေ NUG မှာရှိတဲ့အမျိုးသမီးလူငယ်နဲ့ကလေးကြီးရဝန်ကြီးဌာနကျွန်တော်တို့ပူးပေါင်းပြီးတော့ဒီအချက်တွေကိုစုစမ်းမှုတွေလုပ်ဆောင်ပါတယ်။လုပ်ဆောင်တဲ့အခါမှာအချက်လက်တော်များတက်လာပါတယ်။ဒါပေမဲ့ဒီလိမ်မိုင်းဆိုင်ရာစော်ကားတဲ့ဒီအကျန်းဖက်မှုပေါ့နော်။ကာယအင်ဂျင်ပြည့်စုံရအားလည်းတော့ရတယ်။ဒါပေမဲ့မတိမ်မှုလို့ပြောလို့ရတဲ့အမှုတွေကတော့ကျွန်တော်တော်တော်ကြီးကိုရှာရတယ်။ရှာတဲ့ကိစ္စတစ်ခုကဟိုမဖြစ်တာမဟုတ်ရဖြစ်တယ်ဒါပေမဲ့အဲ့ဒီကိစ္စကိုပြန်ပြောရမှာဖြစ်တဲ့အကြောင်းအရာတွေတော့ဒါနဲ့ပတ်သက်ပြီးတော့ပြန်ပြောမယ်ဆိုရင်နောက်ထပ်ဒီစစ်တောင်စီရဲ့လက်အောက်မှာဆက်ပြီးတော့အပြစ်ပေးရင်းယူခံရမှာဆိုပြီးတော့တော့မပြောကြတဲ့ကိစ္စမျိုးရှိတယ်အဲ့တော့ကျွန်တော်တို့တွေ့ပါတယ်တွေ့တဲ့အခါမှာဘယ်လိုမျိုးတွေ့လဲဆိုလို့ရှိရင်တော့ဆန္ဒပြတာချင်းတူတူဒီမိုကရေစီရရှိရေးနဲ့ဆရာနာရှင်စိုက်ချင်ရေးနဲ့လှုပ်ဆောင်တာချင်းတူတူအမျိုးသမီးတွေဖြစ်တဲ့အတွက်ပုံမူပြီးတော့အကြမ်းဖက်ခံရတာဒါကရုပ်ပိုင်းဆိုင်ရာအကြမ်းဖက်မှုပေါ့နောက်တစ်ခုကတော့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကျွန်တော်တို့လိမ်မိုင်းဆိုင်ရာဆိုတာပစက်ကစားပြောမရပြောပြောတာလိမ်မိုင်းဆိုင်ရာချိန်ချောက်တာအဲ့ဒီအမှုတွေကတော်တော်များပါတယ်အဲ့တော့စတင်ပြီးတော့ဖမ်းဆီးတွေကချုပ်နှောင်နေတဲ့ကာလစစ်ဆေးနေတဲ့ကာလမှာဆိုအဆိုးဆုံးပေါ့အဲ့လိုမျိုးကိစ္စတွေဖြစ်နေတယ်ဖြစ်တဲ့နေရာမှာလည်းကျွန်တော်တို့ရန်ကုန်မန္တလေးမြို့တွေမကပဲနဲ့တချို့တော့နေဒီမှာနော်နေမြို့တွေမှာရှိရရှမ်းပြည်နယ်ဘက်မှာဟောချင်းပြည်နယ်ဘက်မှာဟောဒုက္ခစကိုင်းတိုင်းပဲခူးတိုင်းစတဲ့နေရာမှာဟောအမျိုးသမီးတွေကိုဖမ်းခံကြည့်တဲ့အခါမှာစစ်ဆေးရတဲ့အခါမှာအဲ့လိုမျိုးပုံစံဖြစ်နေတာတကယ်တနိုင်ငံလုံးမိသားကိုဖြစ်နေတဲ့ပုံစံမျိုးကိုတွေ့ရှိရပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်တို့နောက်ပိုင်းကြားတဲ့အထဲမှာဆိုရင်မိသားစုဝင်တွေထဲမှာတကယ်တက်ကြွလှရှားသူတွေဖမ်းလို့မရတဲ့အခါမှာတစားကံအဖြစ်နဲ့ဖမ်းတဲ့ဖြစ်ရပ်တွေမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကလေးငယ်တွေပါရဲဆိုတာကိုလည်းတွေ့ရတယ်ဒီအခြေအနေကရောတော်တော်ကိုကြည်ကြဲတည်းများဆိုရင်ကြာရှိသေးသလား
ဟုတ်ပထမပိုင်းကတော့ဒီတက်ကြွလှရှားသူဖမ်းလို့မရလို့ရှိရင်သူ့မိခင်ကိုဖမ်းဆီးပြီးတော့ဖြစ်ပြီးတဲ့ဟာမျိုးပေါ့နော်ဒီရန်ကုန်တိုင်းမှာရှိတဲ့တရားနော်အဲဒီတရားနဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေ့ရတယ်နောက်တစ်ခါနောက်ပိုင်းမှာတော့ကျွန်တော်ဘာဖြစ်လာလဲဆိုတော့မိသားစုဝင်တွေမှာအသက်မအများကြီးဝင်နေပြီးတဲ့ကလေးတွေကစားဖမ်းဆီးပြီးတော့တရားခံဖြစ်ဖမ်းဆီးရဒါမှမဟုတ်လို့ရှိရင်တော့မိသားစုနဲ့တူဖမ်းဆီးခံရတဲ့ကိစ္စမျိုးဖြစ်ပါတယ်နေရာမှာကျွန်တော်ဖြစ်တယ်တချို့ကစီးပြီးသွားလာရင်လည်းယောက်ျားကနေတိမ်းဆောင်နေတယ်အဲတော့မိသားစုကတခြားတကြီးကသွားတယ်သွားတဲ့အခါမှာလမ်းပေါ်မှာဖမ်းဆီးပြီးတော့အသက်မပြည့်စုံတဲ့ကလေးရော35ရောက်ဖမ်းဆီးသွားတဲ့ကိစ္စကျွန်တော်တို့ဒါနေပြည်တော်ကမှကျွန်တော်တခုတွေ့ပါတယ်နောက်ထပ်ပို့ပြီးတော့အများကြီးကြတဲ့ဘိုးကုန်းမျိုးပါအဖေကိုဖမ်းလို့မရတဲ့အတွက်ကြောင့်မလို့ပြီးရင်နဲ့နာမည်ရွယ်ကလေးနဲ့သူ့ရဲ့နောက်ထပ်18နှစ်အရွယ်ရှိတဲ့သမီးကိုအတူတူကဖမ်းဆီးရယ်နာမည်ရွယ်ကလေးကိုတော့ပြန်ပြီးတော့လွတ်ပေးတဲ့အရာမျိုးရှိပြီးမဲ့အဲ့ဒီကလေးရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကတော့ဆက်လက်ကြုံတွေ့နေရတာနောက်တစ်ခုကတော့ကျွန်တော်တို့ဒီ CDM လုပ်ပြီးတော့ COVID ကိစ္စကိုတကယ်တကယ်ဝင်လို့ဆောင်ရတဲ့ဆရာဝန်အမျိုးသမီးရဲ့နော်ကလေးကို solution နဲ့ခုနှစ်နှစ်ပါသူ solution နဲ့ဖမ်းဆီးခံတဲ့ပြီးတော့အခုဒီဒီပဲရလို့ရမှာမသိဘူးရောက်နေမှာမသိဘူးအဲ့တော့ဒီလိုမျိုးကိစ္စတွေကဖြစ်နေတယ်ကျွန်တော်တို့ရသလောက်စုံစမ်းနေမယ်တချို့မြင်တွေ့မှာတော့မသိနိုင်သေးတဲ့အခြေအနေမျိုးနဲ့အများကြီးရှိနိုင်ပါသေးတယ်ဒါကတော့ကျွန်တော်တို့လုံးဝဖြစ်တင်ပါဦးအဖြစ်ရှိတဲ့ကလေးဖြစ်တယ်ဒါကကလေးကအဖြစ်ရှိသည့်ဆိုပြီးတိုင်အောင်မြန်မာနိုင်ငံရဲ့ကလေးသူငယ်ဆိုင်ရာဥပဒေအရအသက်10နှစ်အောက်မှရှိတဲ့ကလေးရဲ့ပြုလုပ်မှုကပြုမှုမပြဘူးအခုကပြုမှုလည်းမဟုတ်ဘူးဒါကအသက်မပြည့်သေးတဲ့ကလေးကိုဥပဒေကိုကျော်လွန်ပြီးတော့ဖမ်းဆီးမှုကဒါကဒီနောက်ပိုင်းမှာတော်တော်ဖြစ်လာတဲ့ကိစ္စလေးတွေတွေ့ရပါတယ်ဗျာ
အခုစင်တာအာနာသိန်းကလည်း9လခွဲလောက်အထိကိုဖြစ်လာပြီးအချိန်တွေကအချို့ပိုဆိုးလာတဲ့အချိန်တွေလည်းရှိနေရဲဆိုတဲ့အခါကျတော့အခုလိုဖြစ်နေတဲ့ဒီလိုလူခွင့်ရေးချိုးဖောက်မှုတွေကိုရပ်တန့်ဖို့ NUG ရဲ့လူခွင့်ရေးရာဝန်ကြီးဌာနအနေနဲ့ရောလက်ရှိမှာဘယ်လောက်အနေထားအထိဘယ်လိုပုံစံနဲ့မျက်ဆောင်ရွက်နိုင်တာလို့ရှိမယ်လို့ပြောနိုင်ပါမလဲ
။ဟိုကျွန်တော်တို့ဒီဝန်ကြီးဌာနအသီးသီးကတော့သူ့ရဲ့ဝန်ကြီးဌာနရဲ့လုပ်ပိုင်ခွင့်သတ်မှတ်ထားတဲ့တာဝန်တွေမှာညီညွတ်စွာလုပ်နေပါတယ်။အစိုးရတစ်ဖွဲ့လုံးကတော့လူအပ်တဲ့ကိစ္စတွေကိုလုပ်ငန်းများလုပ်ဆောင်နေတယ်ကျွန်တော်တို့ဝန်ကြီးဌာနကတော့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနဖြစ်တဲ့လူခွင့်ရေးကိစ္စကိုအဓိကထားပြီးတော့လုပ်ဆောင်နေပါတယ်အဲ့တော့ဒီလိုမျိုးအချက်လက်တွေကိုကျွန်တော်စုဆောင်ပါတယ်ကျွန်တော်တာဝန်ယူခြင်းဒေါက်တာဆဆာတို့ဒီဟာစုဆောင်ထားတဲ့ဖြစ်တဲ့ရှိပါတယ်အဲ့ဒီအချက်တွေကိုစီစီကြမှတ်တမ်းတင်ပြီးတော့တကယ့်ကိုတရားရုံးတော်မှာ အမှုဖွင့်ပြီးတော့အရေးကြီးနိုင်ငံကိစ္စတွေဖြစ်အောင်ကျွန်တော်တို့ဒါတွေတည်ဆောက်နေတယ်။ဒီလိုလူခွင့်ကိစ္စတွေချိုးဖောက်နေတဲ့စစ်ကောင်စီအဖွဲ့ဝင်တွေကိုအရေးကြီးလို့ခါမှာဒါတွေကသက်သေထောက်တာအများကြီးဖြစ်မှာသိကြပါလား။ဒါကြောင့်တော့လူခွင့်ဝင်ဤဌာနဖြစ်တဲ့အတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကျွန်တော်တို့ဖြစ်နေလို့ရပါတယ်။အဲဒါမှမကြာမီအချင်းပါခဲ့တဲ့လူခွင့်ဝင်ကောင်စီရဲ့နီလာခံတွေမှာကျွန်တော်ဒီချက်တွေကိုအားလုံးပြီးအောင်ကျွန်တော်လှုပ်ဆောင်တယ်။လှုပ်ဆောင်ပြီးတော့ဒီလိုမျိုးကိစ္စတွေကိုကျူးလွန်နေတဲ့ဒီစစ်ကောင်စီကိုအတိအမှန်မပြုဖို့စစ်ကောင်စီကိုအားပေးနေခြင်းကလူခွင့်ဝင်ကိစ္စတွေကိုပုံမှုလို့ချိုးပေါက်ခံရဖို့အတွက်အားပေးရဖြစ်တဲ့အတွက်ဒါရီအမေပြည်သူတွေကြင်ပြတောင်းဆိုမှုတွေလုပ်တယ်။အဲအားအကြောင်းမလို့ကျွန်တော်တို့ကုလသမဂ္ဂရဲ့သုံးချက်ချက်တွေကအားကောင်းလာတယ်။ဒါပေမဲ့အပြည့်ဝအားကောင်းနေလားဆိုတော့မဟုတ်သေးဘူး။သုံးချက်ချက်ချက်ပြီးလဲဖက်ရှင်တိုင်းကိုဆက်တင်ပြီးတော့ကျွန်တော်တို့တကယ်လှုပ်ဆောင်မှုတွေလိုအပ်နေတော့ပါပဲ။ဒါကြောင့်မလို့ဒီလိုမျိုးသုံးချက်ချက်တွေမပါဘဲနဲ့အရင်းယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါမဲ့စတင်မှာမှရှင်းပါမယ်ကုလသမဂ္ဂအခြေအနေလာကံမှာတစ်ဆင့်မြန်မာနိုင်ငံကိုဒီထက်ပိုမိုပြီးတော့အရေးယူဆောင်ရွက်မှုတွေဖြစ်လာဖို့အတွက်ဒါကိုကျွန်တော်တို့ပြည့်စုံတဲ့အသုံးပြုနေပါလေ
။ဟုတ်ကဲ့ပါရှင်။အဲ့တော့မြန်မာနိုင်ငံမှာကဒါအမျိုးသမီးတွေအပေါ်မှာခွဲခြားဆက်ဆံမှုတွေဆိုတာကအရင်တုန်းကတည်းကလည်းရှိခဲ့တဲ့ကိစ္စတွေပါ။ဒါပေမဲ့အခုဆက်အနာသိမ်းပြီးနောက်ပိုင်းမှာဒီအခြေအနေတွေကပိုပြီးတော့ဆိုးလာတယ်လို့ရောပြောနိုင်သလားရှင်
။ပိုပြီးတော့ဆိုးလာပါလေ။ကျွန်တော်တို့အရင်တုန်းကဒီကကျွန်တော်တို့တိုင်းသားဒေသတွေမှာရှိတဲ့တိုင်းသားအမျိုးသမီးတွေအခုလိုပဲလိမ်မန်းဆိုင်ရာစော်ကားမှုတွေသတ်ဒီလိုမျိုးလိမ်မိုင်းဆိုင်ရာမတင်းချင်းတက်ဖြတ်မှုတွေအထိကြုံတွေ့ရတယ်။အဲ့ဒါတွေကမကြောက်သွားကြတော့မကြောက်သေးဆက်လက်ရှိနေတော့မယ်။တိုက်ပွဲဖြစ်နေတဲ့နေရာတွေမှာအမျိုးသမီးတွေကဒါမျိုးကိစ္စတွေဖြစ်တယ်။ကျွန်တော်တို့ဒီ meet up ဘက်မှာဒီချင်းဒီနေဘက်မှာအင်အားသုံးပြီးရှုခွင့်ရမှာတချို့သောအမျိုးသမီးတွေလိမ်မိုင်းဆိုင်ရာစော်ကားခံခဲ့ရသေးတယ်။ဒါပေမဲ့အချက်တရားကြောင့်ဖွင့်ပြောမှုအားနည်းအဲ့ဒါကကျွန်တော်တို့ဒီရှမ်းပြည်နယ်မှာလည်းဆက်ပြီးတော့ရှိနေတော့မယ်။အဲ့တော့ဒါတွေကအရင်ကအချိန်ကြီးကကြောင်းနေတော့မကြောင်းနေဘူး။ဒါပေမဲ့အခုလိုမျိုးလိမ်မန်းဆိုင်ရာစော်ကားမှုကခုနစစ်ပွဲဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာပဲနေမြို့ကြီးတော်ပြကြီးရဲ့မြို့လေကောင်မှာဒီမီးရောင်ထိတွေအောက်မှာလည်းဖြစ်တယ်။ဥပမာပေါ်လာတဲ့အမျိုးသမီးတွေကိုစော်ကားတာပြစ်စီရှာမယ်ဆိုပြီးတော့ဖွဲ့ပြန်လုပ်တာဒါတွေကအများကြီးဖြစ်နေတာကျွန်တော်အခုချိန်ကြီးကြုံတွေ့ရတော့မယ်။နောက်တစ်ခါမှာအရင်တော့ကလူမသိခဲ့တဲ့တိုင်းရင်းသားအမျိုးသမီးတွေအချိန်ကြီးရဲ့ပုံစံတိုင်းပဲသိစက်တာဒိမန်းဆိုင်ရာကျွန်တော်အကျန်းဖက်မှုတွေအခုကြုံတွေ့ရတယ်ဒါကပုံမှုကဆိုးွားလာတာပေါ့အဲ့ဒီနေရာမှာအမျိုးသမီးလို့ပြောရင်ကျွန်တော်ကအမျိုးသမီးကြားရမှာလဲအမျိုးသမီးရဲ့လူဝတ်စားစီရင်ပြီးနေတိုင်းနဲ့ transgender woman တွေလည်းပါတယ်ဆိုတာသိထားလို့မရပါဘူး transgender woman တွေကတော့ခုနကလိုအမျိုးသမီးရဲ့လူဝတ်စားအတွက်ကြောင့်သူတို့ဘောမှာအချိန်ပေးမှုတွေသူတို့ဘောမှာဘုံတိမှုတွေကြောင့်ပုံမှုပြီးတော့အဆက်ခွဲခံတဲ့ဟာမျိုးဟိုအပြစ်ပေးတဲ့နေရာမှာဘယ်လိုမျိုးဖြစ်နေလဲဆိုတော့ဥစ္စာတွေသိခါကြအောင်တမင်တသက်လောင်ပြီးပြီးတော့ပြောင်းလောင်တဲ့ပုံစံမျိုးဖြစ်အောင်အဲ့လိုမျိုးလုပ်ဆောင်တဲ့အရာတွေနဲ့ကြုံတွေ့ရတာကြတော့ဒါတွေကပုံမှန်ဆိုးရွားလာတဲ့အချက်တွေပဲဖြစ်ပါလေဗျ
။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီလိုအချင်းကြီးတွေဆိုးရွားလာတဲ့လူခုကြီးချိုးဖောက်မှုတွေကိုရပ်တန့်နိုင်ဖို့အတွက်အကောင်းဆုံးအထောက်အဆုံပြည်သူပြည်ပဘာလို့လဲဆောင်ရွက်နိုင်လဲရှင်
။အခုလုပ်ဆောင်နေတာတော့ကျွန်တော်တို့အမှတ်တမ်းတင်နေသိစား။ဒါပေမဲ့အားလုံးသဘောပေါက်ပြီလား။ဒီစစ်ကောင်စီရှိနေတဲ့ကာလပတ်လုံးဒီလူခုကြီးချိုးဖောက်မှုတွေအများကြီးရှိနေတယ်ဒီလေမြို့ရွာယိုကြီးပြာကြီးနဲ့တိုင်းရင်းသားဒီဒေသနေချင်းနေစုံနေချားတွေမှာစာတားရဆက်ပြီးဖြစ်နေမှာအဲ့တော့ဒါတွေကိုကျွန်တော်တို့ဖေရှားနိုင်မှဒီလိုကိစ္စရပ်တန့်မှာဖြစ်ပါတယ်အဲ့ဒီတော့အရင်းစင်ရဲ့မြင့်မြတ်ပြောတယ်လို့ပဲစစ်ကောင်စီအာဏာဆက်ပြီးရှိနေတဲ့ကာလကလုံးဒါကိုကျွန်တော်ကြုံတွေ့နေရအောင်ပါပဲဘလောက်ဒီမှတ်တမ်းကြီးနောက်တော့မှတ်တမ်းတွေပဲတိုးလာမယ်အဲ့တော့ဒါကိုရပ်တန့်မှုတွေဒီတွင်မှာလဲဆက်လက်ပြီးတော့ကိုယ့်ရဲ့စိတ်ဓာတ်ဖြစ်ညာလူရင်းအားနဲ့ဆက်လက်တော့နေကြပါခိပါကလည်းစန်တမန်မီယာဖြစ်ပြီးတခြားသောနိုင်ငံလက်အရေးယူဆောင်ရွက်တဲ့စီးပွားရေးပိတ်ဆို့မှုလက်နက်ပိတ်ဆို့မှုနဲ့စန်တမန်မီယာပိတ်ဆို့မှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဒီရင်းဒီပါနှစ်ခုပေါ်အားညီညွတ်ပြီးတော့ခိုင်ကျင်ညီညီနဲ့စစ်အာဏာရှင်ကိုကျွန်တော်တို့တေချာနိုင်မှာဖြစ်ပါအဲ့ဒါအပေါင်းဆုံးအဖြစ်ပဲဖြစ်ပါဆရာ
ဟုတ်ကဲ့ပါရှင်အခုလိုချင်းသေးပြီးတော့ဖြေချပေးရတဲ့အတွက်ဒီအောင်မျိုးမျိုးကျေးဇူးများတင်ပါတယ်ရှင်
Okay, see you tomorrow, yeah?